အစိုးရတဲ့နဲ့လက်ရှိအစိုးရကြားအုတ်ချုပ်ရေးအာဏာအလွဲပြောင်းလှုပ်တော့မဲ့အချိန်လွှတ်တော်တက်တန်းကုံကနီမာမအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီလှုပ်ပိုင်ခွင့်ကိုဥပဒေတရားအနေနဲ့ပြဋ္ဌာန်းဖို့စူးစမ်းတာဟာသမ္မတအထက်ကနေထိန်းချုပ်ဖို့မရိုးဖြောင်းတဲ့စူးစမ်းမှုတရားအဖြစ်ဥပဒေပညာရှင်တူကသုံးသပ်ပါတယ်အမျိုးသားလွှတ်တော်အမှတ်တွေလှစ်လာဖို့ဖြန့်ဝေထားတဲ့ကာလုံဥပဒေချမ်းကိုလက်ရှိလွှတ်တော်တက်တန်းကုံကနီးအချိန်တိုအတွင်းမှာပြဋ္ဌာန်းနိုင်ဖို့ကဖြစ်နိုင်ခြင်းမရှိပေမဲ့လို့မဖြစ်မနေပြဋ္ဌာန်းဖို့စူးစမ်းနိုင်ခြင်းရှိတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တူကရှုမြင်ပါတယ်အသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပါမယ်ရှင်
ဟုတ်ပါတယ်ပထမအကြိမ်လွှတ်တော်တက်တန်းကလာမယ့် 2016 ခုနှစ် January လကုန်မှတက်တန်းကုံဆုံးတော့မှာဖြစ်ပါတယ်လွှတ်တော်ရဲ့ဥပဒေရေးရာလုပ်ငန်းပိုင်းတွေကိုဒုတိယအကြိမ်လွှတ်တော်တက်တန်းအတွက်အစဉ်ပြေချောမွေ့စွာလွှဲပြောင်းပေးနိုင်ရေးလွှတ်တော်အသီးသီးကပြင်ဆင်နေကြချိန်မှာပဲပြီးခဲ့တဲ့2015ခုနှစ်ဒီဇင်ဘာလ21ရက်ကအမျိုးသားလွှတ်တော်မှာအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံဥပဒေချမ်းကိုပြဋ္ဌာန်းနိုင်မှုအရေးဆွေးနွေးနိုင်မှုအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေလေ့လာဖို့ဆိုပြီးအမျိုးသားလွှတ်တော်တွေမှဖြန့်ဝေခဲ့ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီရဲ့လုပ်ပိုင်ခွင့်ကိုဥပဒေတရအနေနဲ့ပြဋ္ဌာန်းနိုင်မှုအခုလိုအချိန်မှမှဆောင်ရွက်လာတာဟာရိုးသားမှုမရှိဘူးလို့ဖွဲ့စည်းပုံအခြေခံဥပဒေအရေးအထူးလေ့လာသုံးသပ်နေတဲ့ဥပဒေပညာရှင်ဦးကိုနီကသုံးသပ်ပါတယ်ကာလုံရဲ့လုပ်ပိုင်ခွင့်ကိုဥပဒေတရအဖြစ်အနှင်းနိုင်မှုလက်ရှိအာဏာရပါတီရဲ့စ조사အထောက်မှုအဖြစ်လဲသူကရှုမြင်ပါတယ
်ကာလုံဥပဒေဒီကာကွယ်ရေးဥပဒေချုပ်ကိုအာဏာပေးတဲ့ဥပဒေပဲကာကွယ်ရေးဥပဒေချုပ်ကိုတိတိကျကျပြတ်ပြတ်ဒါကအာဏာအနှင်းနဲ့ဥပဒေဖြစ်သွားတယ်။ဒါပဲကာကွယ်ဥပဒေရဲ့အာဏာကိုတိုးချဲ့ခြင်းလို့ဒီဥပဒေကိုပြဋ္ဌာန်းတာ။တနည်းအားဖြင့်သမ္မတကိုထိန်းထားနေအောင်သမ္မတရဲ့အထက်ကနေသူကထိန်းချုပ်ထားနေအောင်ဆိုတဲ့ရည်ရည်ချက်နဲ့ဒီဥပဒေပြဋ္ဌာန်းမှုကျူးစားတာ။တကယ်လို့ဒီကာလုံဥပဒေဟာတိုင်းပြည်အတွက်အမှန်တကယ်လိုအပ်တဲ့ဥပဒေဆိုရင်လွန်ခဲ့တဲ့9နှစ်ခရဲကရေးဆွဲခဲ့ဖို့ကောင်းတယ်။အခုဒီဥပဒေကျမ်းကိုတင်တဲ့အချိန်ဟာကြီးခိုင်ချိုးရွေးကောက်ပွဲမှာရှုံ့နှိပ်ပြီးတဲ့နောက်မှာတင်တာဖြစ်တဲ့အတွက်ရုပ်ရှောင်မှုမရှိဘူ
းနိုင်ငံတော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရဥပဒေတွေကိုအတိပြုပြဋ္ဌာန်းနိုင်ရေးအမျိုးသားလွှတ်တော်ရင်းကြိုးပမ်းမှုတွေထဲမှာအခုလိုမျိုးကာလုံဥပဒေကိုပြဋ္ဌာန်းနိုင်မှုလွန်ခဲ့တဲ့တစ်နှစ်ခွဲတုန်းကအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီမှာစ조사ခဲ့ပေမဲ့လို့မလိုအပ်ဘူးဆိုပြီးမဆွေးနွေးခဲ့ပဲနေခဲ့ရတာအခုလွှတ်တော်တက်တန်းကုံဆုံးကန်ဒီမှာဥပဒေတရအဖြစ်ပြဋ္ဌာန်းနိုင်မှုအမျိုးသားလွှတ်တော်အမတ်တွေကိုဖြန့်ဝေခဲ့တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ကပြောပါတယ်အ
ဲ့ဒီမှာပါခဲ့ကာလုံလူပိုင်ခွင့်တွေဖြည့်ဆည်းဖို့လေဒါတွေကိုဘယ်လိုမျိုးသုံးမရှိတာအဲ့ဒါခုစုမှာအပြေရှာပါဠိစာတွေတရားဒါကြားချင်းမှုမျိုးလေးမျိုးဆိုပြီးတော့ဆက်တော့မှာတင်ပြီးတော့ရှင်းနေဖို့မဖြစ်ဘူးပေါ့တင်ပြီးတော့ရုပ်သိမ်းကြတယ်အခုခဲပြီးတော့သာပေါ်လာနေတာဘယ်လိုရှင်းနေဘယ်လိုလုပ်မျိုးပေါ်လာတော့မသိဘူးသို့တော့နေလာဖို့ကိုယ်ကလေးတွေဝေခန့်ထားတာကြားပြီးရှိတယ်အရင်ကမှတိမတိမတိလေးဖြစ်တဲ့တိမတိစဉ်းသေးဘူ
းအခုအချိန်အထိကတော့လွှတ်တော်တွင်ဆွေးနွေးနိုင်မှုဖြန့်ဝေထားစေအနေအထားမှာရှိပြီးတော့လွှတ်တော်အသီးသီးမှာပြဋ္ဌာန်းအတည်ပြုနိုင်ရေးကအချိန်ကာလတစ်ခုအထိယူရမှာဖြစ်လို့ဒီလွှတ်တော်တက်တန်းမှာအတည်ပြုဖို့ဖြစ်နိုင်ခြင်းနည်းပေမဲ့လို့မဖြစ်မနေပြဋ္ဌာန်းနိုင်ခြင်းလည်းရှိပါတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ကသုံးသပ်ပါတယ်တကယ်လို့ဒီလွှတ်တော်တက်တန်းအတွင်းမှာအမတ်နေရအများစုရထားတဲ့အာဏာရပါတီဘက်ကမဖြစ်မနေပြဋ္ဌာန်းအတည်ပြုနိုင်လို့စ조사ခဲ့လို့အတည်ပြုနိုင်ခဲ့တယ်ဆိုရင်အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အမတ်နေရအများစုရထားတဲ့နောင်လွှတ်တော်တက်တန်းမှာတော့မဖြစ်မနေပယ်ဖြတ်သိမ်းဖို့စူးစမ်းတဲ့ဥပဒေတရအဖြစ်လဲဥပဒေပညာရှင်ဦးကိုနီကရှုမြင်ပါတယ
်။တကယ်တမ်းပြောရရင်သမ္မတဟာနိုင်ငံရဲ့အကြီးအကဲဖြစ်တယ်။နိုင်ငံသားအလုံးရဲ့အထွတ်အထိပ်ပုဂ္ဂိုလ်ဖြစ်တယ်။အစိုးရအဖွဲ့ရဲ့အကြီးအကဲဖြစ်တယ်။ဒါကြောင့်ကာလုံဆိုတာဟာသမ္မတကိုအကြံပေးတဲ့အဖွဲ့အစ်စ်မျိုးသားရှိတယ်။ကာလုံဟာသမ္မတရဲ့အထက်မှာအရှိဖွဲ့စည်းပုံချေဥပဒေရလုံးဝရှိလို့မရဘူး။အဲ့တော့အဲ့ဒါကိုဥပဒေအဖြစ်ပြဋ္ဌာန်းမှုစူးစမ်းမယ်ဆိုရင်အခုလိုလူအားကောင်းလို့လူအားနဲ့ပြဋ္ဌာန်းခဲ့ရတော့အဲ့ဒီဥပဒေဟာဖွဲ့စည်းပုံချေဥပဒေနဲ့မညီညွတ်တဲ့အတွက်နောက်တက်လာတဲ့တက်တမ်းမှာဖွဲ့စည်းပုံချေဥပဒေခုံမျိုးကိုတင်ပြီးဖြတ်ပြရမယ်ဥပဒေထဲမှာပါဝင်ပါလိမ့်မယ
်ဖွဲ့စည်းပုံချေဥပဒေပါအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအဖွဲ့ဝင်17ဦးပါတဲ့ကာလုံလို့ခေါ်တဲ့ကောင်စီမှာတမတော်ကာကွယ်ရေးဦးစည်းချုပ်ဒုတိယတမတော်ကာကွယ်ရေးဦးစည်းချုပ်နဲ့ကာချုပ်ကနေခန့်ထားတဲ့ကာကွယ်ရေးပြည်ထရေးနေဆက်ရေးရာဝန်ကြီးအပါအဝင်တပ်ဖက်ကနေတင်မဲ့ဒုသမ္မတတယောက်အားလုံး6ယောက်ပါဝင်ပါတယ်။ကျန်5ယောက်ကတော့တမရဒုသမ္မတတယောက်လွှတ်တော်ဥက္ကဋ္ဌ2ယောက်နဲ့နိုင်ငံခြားရေးဝန်ကြီးတယောက်တို့ပါဝင်ပါတယ်။နိုင်ငံရဲ့အရေးကြီးအရေးပေါ်ကိစ္စရတိုင်းမှာကာလုံကမဲခွဲဆုံးဖြတ်တဲ့အခါတိုင်းကာချုပ်ဦးဆောင်တဲ့6ဦးဘက်ကအမြဲတမ်းအသာရနေတဲ့အနေအထားမှာအခုထပ်ပြီးတော့ဥပဒေအရအတိပြုပြဋ္ဌာန်းမှုစူးစမ်းနေတဲ့အပေါ်မေးခွန်းထုတ်နေကြတာလည်းဖြစ်ပါတယ်။ဒီဇင်ဘာလ21ရက်နေ့ကပဲမြန်မာနိုင်ငံမှာတမရတာဝန်ထမ်းဆောင်ခဲ့သူတွေကိုတရားစွဲဆိုမှုကနေကင်းလွတ်ခွင့်ရစေမယ့်ဥပဒေကြမ်းတရက်ကိုအတိပြုပြဋ္ဌာန်းနိုင်ရေးလွှတ်တော်မှတင်ခဲ့ပါသေးတယ်။ဒီနိုင်ငံတော်တမရထမ်းဆောင်ခဲ့သူရဲ့လုံခြုံရေးဆိုင်ရာဥပဒေကြမ်းဟာစစ်တပ်နဲ့အာဏာရပါတီအနေနဲ့အတိတ်က သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်အရေးယူမခံရအောင်လို့အကာအကွယ်ယူဖို့စ조사တဲ့ဥပဒေချက်အဖြစ်လဲဝေဖန်မှုတွေရှိနေခဲ့တာပါရှင်။